လူလက်ရင်းနေကဘူတိတော်မြို့နယ်အတွင်းမှာရှိတဲ့ရဲကင်းစခန်း၄ခုတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဇန်နဝါရီလ9ရက်နေ့ကစလို့အဲ့ဒီမြို့နယ်အတွင်းမှာရှိတဲ့စာတင်ကျောင်း16ကျောင်းကိုလုံခြုံရေးအခြေအနေအရလုံးဝပိတ်ခဲ့ရတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးဒုညွှန်ကြားရေးမှူးဦးစိန်ထွန်းလာက RFA ကိုပြောပါတယ
်ဘူတိတော်ကြားတဲ့ဒီဇန်နဝါရီလ9ရက်နေ့စပိတ်တယ်စစ်ကြောင်းကျောင်းဆိုတဲ့နာမည်တိုက်ပွဲကျောင်းပိတ်ထားတာဘလို့မသွားလို့လားလို့အစင်မပြေလို့အကြောင်းကလည်းဒါကြောင့် HND အစီအစဉ်လုံခြုံမှုရှိပြီဆိုတော့ပြန်ဖွင့်မှာပါဒီကြောင့်လည်းလေဒီကြောင့်တော့တခြားရောသွားပြပစလိုက်အစီအစဉ်ပြင်ဖို့လည်းအဲ့ဒီနေရာကလည်းအဓိကနေရာဖြစ်နေတယ
်လုံလောဆယ်ရခိုင်ပြည်နယ်တဝမ်းလုံးမှာယာယီပိတ်ထားတာစုစုပေါင်းစာတင်ကျောင်း32ကျောင်းရှိပြီးတော့ကြောက်တော်မြို့နယ်မှာ12ကျောင်းဘူးတိတော်မြို့နယ်မှာ16ကျောင်းပုံနဲ့ကျွန်းမြို့နယ်မှာ2ကျောင်းရသေးတော်မြို့နယ်မှာ2ကျောင်းရှိတယ်လို့ဆိုပါတယ်အားလုံးကျောင်းသားဦးရေ1000ကျော်ရှိတယ်လို့လည်းဦးစိန်ထွန်းလာကပြောပါတယ်
အခုကျွန်တော်တို့ဒီကြောက်တော်မျိုးနေပုံနာကျုံမျိုးနေမှာရှိပါလေဒီလိုဒီစည်ရေးစခန့်တွေပေါ့နော်စပိတ်ဆောင်တွေအဲ့ဒီစခန့်တွေကကျောင်းသားတို့အနေဆိုင်တဲ့ကျောင်းတွေမှာပြခိုင်းထားပါလေကျောင်းဝတ်စုံဝတ်စာအုပ်စာနဲ့အလုံးအပြည့်စုံပေးထားပါလေဆောင်ပွဲကျရင်လည်းအဲ့ဒီကျောင်းတွေမှာပဲခြေကြမှာဟုတ်တယ်ကျွန်တော်တို့အတက်နိုင်ဆုံးအနေအနင်းကနော်အချိန်ပေါ်လေးပါတော့သင်ကြပေးနေပါလေခင်ဗျခလေးတွေလုံးဝမနေနိုင်ကြပါဘူးကျွန်တော်ဆင်ပြန်ဆောင်ပေးနေပါလေခင်ဗျ
မြန်မာနိုင်ငံတဝမ်းမှာဆယ်တန်းကလွဲပြီးတော့အတန်းတင်ဆမိုးပွဲကိုဖေဖော်ဝါရီလပထမပတ်ကစလို့စစ်ဆေးတော့မှာဖြစ်ပါတယ်။ဆမိုးပွဲဖြေဖို့တည်င်း၃ဘတ်သာလိုတော့တဲ့အချိန်မှာဘူးတိတော်မြို့နယ်တွင်းကကျောင်းလုံးဝမတက်နိုင်တဲ့ကလေးတွေအတွက်တော့တီးသန့်အခွင့်အရေးပေးနိုင်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေဆွေးနွေးညှိနှိုင်းနေကြတယ်လို့ဆိုပါတယ်
။အချုပ်ရပိုင်းကပေါ့နော်ခရင်ထရုံနဲ့ကျွန်တော်တို့မြို့နယ်ပညာနဲ့ခရင်ပညာနဲ့အလုံးပေါင်းစပ်ညှိနှိုင်းနေပါလေခင်ဗျ။အကောင်ဆုံးဖြစ်အောင်တော့တစ်ဆီစဉ်ပြင်ပါပါကလေးတွေကလည်းလုံးဝမနစ်နဲ့စရာပါဘူးခင်ဗျ။ဒီကကွန်ပျူတာဆောင်ရွက်စမယ်တော့ကျွန်တော်ဒီ machine နောက်ပိုင်းဆိုတော့တကူကူအဖြေတော့ပေါ်လာမှာမဟုတ်ဘူးကျွန်တော်တို့ကနှင်းနှင်းတော့ကိုမြအချင်းတွေကိုလေဒိန်နေတော့ဝင်ဖြေရမှာပဲဘာလို့ဆိုတော့တာမွေးကကျွန်တော်နဲ့ချင်းမြင့်ပန်းဖို့ကျွန်တော်တို့ကတော့လေတန်းတော်ကျွန်တော်တက်တက်နေနေလေးပေါ့နော
်ကြောက်တော်မျိုးနဲ့ဝဒောင်စပေးဆောင်ဒုက္ခတဲ့စခန်းကအလဲတန်းကြောင်းသားကိုခင်မဝင်းဟာစပေးဆောင်ဒုက္ခတဲ့စခန်းကိုဒီဇင်ဘာလ30ရက်နေ့ကမှရောက်လာသူပါနီးစက်ရကြောင်းမှာစတင်ကြားနေရပေမဲ့ရွာမှာလောက်တော့အဆင်မပြေဘူးလို့ဆိုပါတယ်မကြခင်ဖြေရတော့မယ်အတန်းတင်စာမိုးပွဲနဲ့ပတ်သက်ပြီးသူ့ရဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဆက်လက်တိုင်းပါ။ကြာဒီတော့မကြရသေးဘူး။အခုနေရာကြောင့်ဆက်မပြေတော့ဘူးပဲ။အရင်နေရာကြောင့်ဆင်ပြေတာပေါ့။ကျွန်တော်တို့ရောမနေတာရောနေမနေရမတူတော့ဘူး
။မြမဆိုးရတက်တွေနဲ့ရခိုင်တက်မတော်အေးအေးကြားမှာဒီဇင်ဘာလဆန်းကစလို့တိုက်ပွဲတွေဖြစ်ပွားနေတာဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့မှာဘူးတိတော်မြို့နယ်အတွင်းကရဲကင်းစခန်း၄ခုတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းတိုက်ပွဲတွေပိုပြီးတော့အရှိန်မြင့်လာနေတာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်ဥယျာဉ်ဟာလည်းအခုဆိုရင်9000ကျော်ရှိနေပြီဖြစ်ပါတယ်ရှင်။